အထူးဆက်ဆံရေးလိုအမည်တွင်နဲ့အမေရိကန်နဲ့ဗြိတိန်နှစ်နိုင်ငံဆက်ဆံရေးဟာဗြိတိန်တန်ယုံကတတ်တမတ်ကျေးနှံစာပေါက်ကြားခဲ့တာကြောင့်အစဉ်မချောဖြစ်နေခဲ့ပါတယ်1814ခုနှစ်ဗြိတိန်စစ်သားဗြိတိသစစ်သားတွေအမေရိကန်ကွန်ဂရက်အစအဦးကိုမီးရှို့ခဲ့ပြီးတဲ့အချိန်နှစ်နိုင်ငံဆက်ဆံရေးအဆိုးရွားဆုံးရှိပြီးခဲ့တဲ့နောက်ပိုင်းပုံမှန်ကောင်းမွန်တဲ့ဆက်ဆံရေးရှိခဲ့ပေမဲ့တခါတရံနှစ်နိုင်ငံကြားအခုလိုအဆင်မပြေတဲ့ဆက်ဆံရေးကာလလေးတွေလည်းရှိတတ်ပါတယ်။ဒီတစ်ပတ်အတွင်းဆက်ဆံရေးကျဆင်းခဲ့ရတဲ့အကြောင်းရင်းဖြစ်တဲ့ဒီသတင်းပေါက်ကြားမှုကြောင့်သမ္မတထရမ့်ရဲ့အမျက်ဒေါသအထိခံနေရတဲ့ဗြိတိန်သံအမတ်ကြီးစာကင်ဒါရော့ဒီကနေ့နှုတ်ထွက်သွားခဲ့ပြီလို့ဗြိတိန်နိုင်ငံအတွင်းမှာကြေရိုက်သွားခဲ့ပါတယ်။အဖြေဆုံးကိုကိုရမင်းထွန်းကပြောပြပါမယ်ရှင်
။ဒီတစ်ပတ်ထဲအစီအမချောတဲ့ဗြိတိန်နိုင်ငံနဲ့အမေရိကန်ဆက်ဆံရေးမှာသမ္မတဒေါ်နယ်ထရမ့်ရဲ့အမျက်ဒေါသအထိကအထိခံနေသူကတော့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်သံအမတ်ကြီးစာကင်ဒါရော့ဖြစ်ပြီးဗုဒ္ဓဟူးနေ့မှာသူကယာဒူးကနှုတ်ထွက်မယ်လို့ကြေညာခဲ့ပါတယ်။ပေါက်ကြားသွားတဲ့ကျင်းနှံစာမှာဗြိတိန်သံအမတ်ကြီးကသမ္မတထရမ့်ကိုညံဖျင်းသူစိတ်တက်မလုံးကြုံသူအရေးချင်းမပြည့်ဝသူအဖြစ်အဝေဖန်ထားတာပါဒီပေါက်ကြားမှုအပြင်အင်္ဂါနေ့မှာသမ္မတထရမ့်ကအင်ပီရိုအနေနဲ့ဗြိတိန်သံအမတ်ကြီးနဲ့အဆက်ဆံလုပ်တော့မှာမဟုတ်ဘူးလို့ကြေညာထားခဲ့ပြီးဗုဒ္ဓဟူးနေ့မှာတော့စာကင်ဒါရော့ကအခုလိုယာရုကနှုတ်ထွက်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်သူကတန်တမန်တူအဖြစ်ဝါရှင်တန်မှာဆက်လက်နေထိုင်ဖို့မဖြစ်နိုင်တော့တဲ့အခြေအနေကြောင့်ဒီလိုနှုတ်ထွက်ခဲ့တာလို့ပြောပါတယ်သူရဲ့ကြေညာချက်မှာတာမကြီးအစ်တယောက်ခန့်အပ်တာကိုခွင့်ပြုပေးဖို့လက်ရှိအခြေအနေကတောင်းဆိုနေတယ်လို့ပါရှိပါတယ်။သူယာရီကနှုတ်ထွက်တာနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ထရေဆာမေကဗြိတိန်အောက်လွှတ်တော်မှာအခုလိုပြောခဲ့ပါတယ်
။ I've spoken to Sir Kim Darroch. I have told him that it is a matter of great regret.
တာမကြီးကနှုတ်ထွက်ဖို့လိုအပ်လို့နှုတ်ထွက်ရတယ်လို့ပြောလို့ကျမစိတ်မကောင်းဖြစ်ရပါတယ်။ကျမတို့ကက်ဘိနက်ဝန်ကြီးအဖွဲ့တစ်ဖွဲ့လုံးကတော့သူ့ကိုထောက်ခံမှုအပြည့်ပေးပါတယ်။စာကင်ဟာသူ့ဘဝတလျှောက်လုံးဗြိတိန်နိုင်ငံအတွက်အလုပ်လုပ်ခဲ့သူဖြစ်လို့သူ့ကိုကျေးဇူးတင်ရမှာပါအစိုးရကောင်တရဲဆိုတာပွင့်လင်းပြည့်စုံတဲ့အကြံဉာဏ်တွေပေးအပ်နိုင်တဲ့ပြည်သူဝန်ထမ်းတွေအပေါ်မျှခိုရပါတယ်ကျမတို့ပြည်သူဝန်ထမ်းတရဲလုံးဒီလိုယုံကြည်မှုနဲ့အလုပ်လုပ်ဖို့ကျမလူလားပါတယ်လွှတ်တော်အနေနဲ့လည်းဒီအမြင်နဲ့ထပ်တူရှိလိမ့်မယ်လို့ညွှန်လင့်ပါတယ်
ဗြိတိန်နိုင်ငံဝန်ကြီးချုပ်ထရီဇာမေကိုရိုင်ကလည်းယာရုကနှုတ်ထွက်ကြောင်းကြေညာထားသူဖြစ်ပါတယ်။တာမကြီးကိုအပြေအဝထောက်ခံကြောင်းဝန်ကြီးချုပ်ကပြောသလိုလက်လက်သွားမဲ့ဝန်ကြီးချုပ်နေရာကိုရည်မှန်းနေတဲ့လက်ရှိနိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကလည်းအခုလိုကာကွယ်ပြောဆိုခဲ့ပါတယ်
။ I think it is absolutely essential that when our diplomats do their job all over the world and in this case Sir Kim Darroch was a
ကဘာတော်ကကျွန်တော်တို့တန်တမန်တွေသူတို့အလုပ်သူတို့ကောင်းကောင်းလုပ်နိုင်ဖို့လိုအပ်ပါတယ်။အခုကိစ္စမှာစာကင်ဒါရော့ခာအတွေ့အကြုံများတဲ့တန်တမန်ပါအမေရိကန်နဲ့တရုတ်နိုင်ငံပြီးရင်ဗြိတိန်နိုင်ငံဟာကမ္ဘာပေါ်မှာတန်တမန်ဝန်ထမ်းဥယေတတိယအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့တန်တမန်တွေကိုကျွန်တော်တို့ကာကွယ်ရပါမယ်အခုကိစ္စမှာတန်မတ်ကြီးဟာသူလှုပ်တဲ့ပွင့်လင်းတဲ့အကဲဖြတ်ချက်အမြင်တွေကိုပေးနေတာဖြစ်လို့ကျွန်တော်သူ့ကိုကာကွယ်နေတာဖြစ်ပါတယ
်ဗြိတိန်ဝန်ကြီးချုပ်ယာရုအတွက်ဂျာမီဟန်နဲ့အပြိုင်ဝင်ရောက်အရွေးခံမဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဘော့ဒစ်ဂျက်ဆင်ကတော့အခုလိုပြောပါတယ်
Right, look, I just heard that Kim Darroch resigned, and I want to say that I regret that, really, because I think he was a superb, is a superb.
တန်မကြီးနှုတ်ထွက်သွားတာစိတ်ကောင်းစရာပါ။သူကတိတ်ကိုတော်တဲ့တန်တမန်တယောက်ဖြစ်ပါတယ်။ဒီကျင်းနဲ့ပေါက်ကြအောင်လို့သူဘသူပဲဖြစ်ဖြစ်ဗမ်းမလိုက်တဲ့ကျွန်တော်တို့ရဲ့ပြည်သူဝန်ထမ်းတွေအပေါ်အကျိုးရောက်အောင်လုပ်ခဲ့တာပါပဲ။ပြည်သူဝန်ထမ်းတွေရဲ့ဝန်ထမ်းဘဝနဲ့အလားအလာတွေနိုင်ငံရေးအစီအစဉ်တွေလည်းဆွဲထည့်ခံရတာဟာတိတ်မှန်ကန်တဲ့အနေထားတော့မဟုတ်ပါဘူ
းဝါရှင်တန်ကိုဒီသတင်းပတ်ထည့်ရောက်ရှိခဲ့တဲ့ဗြိတိန်အပြည်ပြည်ဆိုင်ရာကုန်သွယ်ရေးဝန်ကြီးကတော့ဒီပေါက်ကြားမှုဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေခြင်းလို့တမင်လောက်တာဖြစ်နိုင်တယ်လို့လည်းဆိုပါတယ
် I think this case raises a number of very difficult issues the first is that somebody has for whatever malicious reasons sought to either damage the
youth group here ကြောင့်အတော်မလွယ်တဲ့ကိစ္စတွေရှိလာခဲ့ပါတယ်တရားရုံးကမလိုမုန်းကြီးစိမ့်နဲ့ဗြိတိန်အမေရိကန်ဆက်ဆံရေးကိုထိခိုက်လို့လို့ဖြစ်စေ၊ဇာမကြီးကိုပုဂ္ဂိုလ်ရေးရာနစ်နာစေလို့လို့ဖြစ်စေကြိုးစားခဲ့တာပါ။ကဘာကဒီဖြစ်ရကြောင်းဒီတိုင်းပြည်မှာကျွန်တော်တို့မျှော်လင့်ထားတဲ့စံနှုန်းတွေနဲ့မကိုက်ညီတဲ့လုပ်ငန်းသဘောမရှိ၊ကျင်းဝတ်နားမလဲ၊မျိုးချစ်စိတ်မရှိတဲ့အခြေအနေတွေကိုတွေ့မြင်သွားရမှာကိုစိုးရိမ်ပါတယ်
။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဌာနကလက်ထောက်အမြဲတမ်းအတွန်းဝင်ဖြစ်တဲ့ Simon McDonnell ကယင်းနေ့မိတ်ဆွေအင်ရှင်နိုင်ငံရဲ့ခေါင်းဆောင်တစ်ယောက်ကဗြိတိန်တန်တမန်တယောက်ကိုအခုလိုအဆက်အဆံမလုပ်ဘူးလို့ပြောတာအရင်ကမရှိခဲ့ဘူးလို့လည်းဆိုပါရယ် အခုလိုဗြိတိန်တန်မှာအပြောင်းလဲရှိလာပြီးဝန်ကြီးချုပ်အသစ်ရှိလာမှာဖြစ်ပေမဲ့ဒီလိုအဆင်မပြေဖြစ်နေတဲ့နှစ်နိုင်ငံဆက်ဆံရေးမြန်မြန်ဆန်ဆန်နဲ့အပြည့်အဝဘယ်လိုပြန်လဲကောင်းမှာမလဲဆိုတော့တက်တက်ကွယ်ကွယ်မသိနိုင်သေးပါဘူးနေ့အတော်ကြာကာလအတွင်းအခုအချိန်ဟာဆက်ဆံရေးအကြဆင်းဆုံးအချိန်လို့လဲ Brookings Institute ကသူတည်တည်သောမတ်စ်ရိုက်ကပြောကြောင်းပါခင်ဗျာ